ထိုင်းမြန်မာနယ်စပ်မြရီမြို့ကိုဧပြီလကုန်လောက်မှာအပိသက်သိမ်းနိုင်မယ်လို့ယုံကြည်တဲ့အကြောင်းကရင်မျိုးသားစီယုံ KNU ရဲ့လက်နက်ကိုင်တပ်ဖွဲ့ကရင်လွတ်မြောက်ရေးတပ်မတော် KNL တပ်မဟာ6ဘူမှုကြီးနာဒာဒူးကပြောပါတယ်စစ်ကောင်စီဘက်ကမြဝတီကိုပြန်ရဖို့နှစ်ကြိမ်ကြိုးစားခဲ့ပေမဲ့မအောင်မြင်တော့တဲ့အကြောင်းကရင်မျိုးသားစီယုံ KNU ရဲ့စစ်ဘက်ဆိုင်ရာ KNL တပ်တွေအခိုင်အမာခြေကုပ်ယူပြီးတဲ့အချိန်အုပ်ချုပ်ရေးကိစ္စတွေအတွက်နိုင်ငံရေးအရာတာဝန်ယူထားတဲ့အဖွဲ့အစည်းတွေကိုလွှဲပြောင်းပေးမှာဖြစ်တယ်လို့ဘူမှုကြီးနာဒာဒူးကဘန်ကောက်ဖို့စ်သတင်းစာမှာပြောခဲ့တာပါအခုထိမြန်မာစစ်တပ်မြဝတီမြို့ကန်ခလာရ295ကစစ်သား100ကျော်မဲဆောင်မြဝတီချစ်ကြည်ရေးဒေသအမှတ်1နားမှာရှိနေပြီးတော့သူတို့ကိုလက်နက်ချဖို့ KNL ဘက်ကတိုက်တွန်းနေပါတယ်ထိုင်းနိုင်ငံကြ၏ဝင်ကြီးကတော့မြန်မာစစ်သားတွေလက်နက်တွေကိုစွန့်ပြီးအညံ့ခံမယ်ဆိုရင်ထိုင်းဘက်မှာခိုးလုံနိုင်တဲ့အကြောင်းပြီးခဲ့တဲ့သတင်းဘက်ကပြောဆိုထားပါတယ် KNU နဲ့ထိုင်းဘက်ကိုပြောဆိုချက်တွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာတုံ့ပြန်ပြောဆိုတာတော့မရှိသေးပါဘူးမြရီမျိုးကို BGF လို့ခေါ်တဲ့ KNU နယ်ခြားဆောင်တပ်ကလည်းထိန်းချုပ်ဖို့ပြင်ဆင်နေတယ်ဆိုတဲ့သတင်းတွေထွက်နေပြီးတော့မြရီမျိုးအုပ်ချုပ်ရေးကို KNU ကတာဝန်ယူကိုင်တွင်မလားတခြားလက်နက်ကိုင်တွေနဲ့ဘလို့ညှိနှိုင်းထားလဲဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်